သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြခင်ဒုက္ခသည်မော်နီကာအန်သာဟာဩစတြေးလျမှာဆယ်စုနှစ်တခုကျော်နေထိုင်ခဲ့တော်လဲမြန်မာနိုင်ငံရဲ့အခြေအနေပုံမဆိုးဝါးလာခြင်းကသူငယ်ငယ်တုန်းကသူ့ရဲ့မွေးရမြေမှထွက်ပြေးခဲ့ရတဲ့အဖြစ်အပျက်များကိုအမှတ်ရစေခဲ့ပါတယ်။မော်နီကာအန်သာဒီဆယ်နှစ်သမီးမှသူမရဲ့မိသားစုကမြန်မာနိုင်ငံကနေထွက်ပြေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအတွေ့အကြုံတွေကိုကျမမိသူမဆိုးအပေါ်မှမကြောက်ရွံ့စေချင်ပါဘူးဟုယခုအသက်24နှစ်အရွယ်မော်နီကာက SBS သတင်းကိုပြောဆိုပါတယ်။မော်နီကာသည်မြန်မာနိုင်ငံအနောက်ပိုင်းချင်းပြည်နယ်ရှိမင်းတပ်တောင်ပေါ်တွင်မွေးဖွားခဲ့ပါသည်။ပြောင်းရွှေ့နေထိုင်ခြင်းကသူမဘဝရဲ့ပုံမှန်အစိတ်ပိုင်းတစ်ခုဖြစ်ပြီးသူမရဲ့မိသားစုဟာတိုင်းပြည်မှထွက်ခွာရန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတိုင်းပြည်ကစစ်အုပ်ချုပ်မှုအောက်တွင်ရောက်ရှိခဲ့ပါသည်။ကျမတို့သိပ်များများမယူခဲ့ပါဘူးဟုသူမကပြန်ပြောပြပါသည်။ကျမတို့ထွက်ခွာသွားဖို့လူတွေကိုငွေပေးရပြီးကျမတို့နဲ့အတူတခြားလူတွေလည်းပါပါတယ်။သူမအမေကမော်နီကာနဲ့ညီငယ်ကိုအသက်ရှူနိုင်ရန်အပေါင်များပါသောစောင့်ဖြစ်ဖုံးအုပ်ထားပြီးသူမနဲ့ညီငယ်ကိုလှေပေါ်တွင်အိတ်ခိုင်းခဲ့ပါတယ်။သူတို့ထွက်ခွာသွားသည့်အခါတနတ်တန်းတွေကြားနေရတာကိုသူမသတိရနေပါတယ်။ထို့နောက်ဒီကလေးကြီးနဲ့သွားခဲ့တာကသူမအတွက်မှုံဝါသွားပါတယ်။ကျမတို့ကထိုင်းကိုဦးတည်သွားနေတာဖြစ်ပါတယ်။လှေပေါ်ကနေဆင်းလိုက်တာနဲ့တကယ်ရွှွန့်နှံတွေဖြစ်လို့ရွှွန့်တွေကိုဖျက်ပြီးကျမတို့ခြေတောက်ကိုရွှွန့်နှံတွေထဲကဆွဲထုတ်ရပါတယ်။ကျမအကိုကသူ့ဘောင်းမီကိုရွှွန့်နှံတွေထဲမှာဆုံရှုံခဲ့ပါတယ်။ဒါတွေကိုသင်မေးပြောက်ပြစ်လို့မရပါဘူး။အဲ့ဒီအချိန်မှာသူတို့အုပ်စုကိုပြေးရန်ပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒီဩစတြေးလျမှာသင်ရဲကရေအိုဝဆွဲတာကြားရရင်သင်လုံခြုံမှုရှိတယ်လို့ခံစားရပါတယ်။ထိုင်းနိုင်ငံမှာတော့သင်ရဲအိုဝဆွဲတာကနေထွက်ပြေးခဲ့ရပါတယ်ဟုသူမကပြောဆိုပါတယ်။အဲဒီလိုထွက်ပြေးနေတဲ့အချိန်မှာမော်နီကာနဲ့မိသားစုသည်ရဲပေါင်းများစွာအစားအစာမစားခဲ့ကြရပါဘူး။သူမတို့ဆက်လက်လို့ရဲအဖွဲ့ရဲ့ဖမ်းဆီးခြင်းခံရမှာကိုစိုးရိမ်သောကြောင့်သူတို့အုပ်စုကိုခရီးသွားမဲ့နောက်တစ်ဆင့်အတွက်ထရကားဒဇင်းတဲ့အစူးလိုက်ပြုံလိုက်ထည့်သွင်းလိုက်ပါရင်အဲဒီမှာကျမအမေကကျမစပင်ကိုဖြတ်တောက်ပြီးကောင်လေးတယောက်လိုပုံဖော်ခဲ့ပါတယ်ဒါမှကျမမဒိန်ချင်းခံရမှာမဟုတ်ဘူးလို့သူမကဆိုပါတယ်ကျမအသက်ရှင်ရတ္တီရေးအတွက်ပါကျမတို့ထွက်ပြေးဒိန်းဆောင်နေရတယ်ဆိုတာကသိတာပါတယ်ကျမအမေကကျမကိုမင်းကလေးတယောက်နဲ့ဒူအောင်ငါတို့ခွင့်မပြုနိုင်ဘူးလို့ပြောတာကိုကျမမှတ်မိပါသေးတယ်မော်နီကာမိခင်ကမိသားစုအရေးပါဆုံးစားရွက်စားတမ်းများပါဝင်တဲ့ဘရာဇီးယားတစ်ခုကိုသူမအားဝတ်ဆင်ပေးတဲ့အခါသူမအနေဖြင့်အလွန်ကြောက်ခဲ့တယ်လို့ပြောဆိုပါတယ်။အမေတစ်ခုခုဖြစ်ခဲ့ရင်ငါဘာလို့မှမသိဖြစ်မယ်လို့ကျမထင်ခဲ့တဲ့အခါပဲဖြစ်ပါတယ်။မိသားစုကသွားမဲ့နေရာကိုရောက်ရှိလာခဲ့ပါတယ်။နောက်တစ်နှစ်ခွဲလောက်သူမမလေးရှားမှာအိမ်ခန်းတစ်ခန်းပါတဲ့တိုက်ခန်းမှာလူ40ကနေ50အထိနေထိုင်ပြီးကုလသမဂ္ဂရုံးပြင်ပမှာနောက်နိုင်ငံတစ်ခုကိုထွက်သွားဖို့မနေ့4နာရီလောက်မှအိယာကထပြီးတန်းစီခဲ့ရပါတယ်။နောက်ဆုံးတွင်မိသားစုသည်ဩစတြေးလျသို့ပြောင်းရွှေ့ရန်ဗီဇာရရှိခဲ့ပါတယ်။သူတို့ဩစတြေးလျကိုရောက်တဲ့အခါသုံးခန်းပါသောတိုက်ခန်းတွင်နေထိုင်ခဲ့ကြပါတယ်။ဩစတြေးလျကယဉ်ကျေးမှုကိုထိန်းလန့်ခဲ့တာရှိခဲ့ပါတယ်။ဩစတြေးလျအစားအစာအားလုံးကိုတခါမှမမြင်ဘူးခဲ့ပါဘူး။ကျမ rice cracker လိုဟာမျိုးကိုတခါမှမတွေ့ခဲ့ဘူးပါဘူး။ pasta ဆိုတဲ့တခါမှမတွေ့ခဲ့ဘူးပါဘူးဟုသူမကပြောဆိုပါတယ်။ညူဆာဝေမြောက်ဖက်ကမ်းရိုးတန်းရှိ Coffs Harbour တွင်ကြီးပြင်းခဲ့ပြီးဆစ်ဒနီတွင်ပညာသင်ကြားရန်ပညာသင်ဆုရရှိပြီးတဲ့နောက်ဆစ်ဒနီကိုသူမထွက်ခွာခဲ့ပါတယ်။သူမနောက်ွယ်မှာကြံရစ်ခဲ့ပြီလို့ထင်မှတ်တဲ့အတိတ်ကိုပြန်ပြောင်းပြောပြပြီးတိုင်းပြည်နဲ့ဘယ်သောအခါမှထမှန်တွေးဆုံတော်မူမဟုတ်ဟုသူမထင်ခဲ့တဲ့တိုင်းပြည်နဲ့ပြန်လည်ဆက်သွယ်မှုကိုစတင်နေပါတယ်။ဖေဗရူလာတွင်စစ်တပ်မှအာဏာသိမ်းပြီးနောက်မြန်မာပြည်ရဲ့အရေးခင်းကာလအကြမ်းတဲမှာသူမနဲ့ တိုင်းပြည်မှထွက်ခွာလာသူများအတွက်အကြီးအကျယ်စိတ်ထိခိုက်ခဲ့ရပါတယ်စစ်တပ်ကအာဏာသိမ်းယူမှုသတင်းကိုအစကနာဦးကအံ့ဩသွားတယ်လို့သူမကပြောပါတယ်ကျမရဲ့ဘဝမှာတစ်ခါမှမဖြစ်ဘူးတာကဒီလောက်ဆိုးတာပဲဆိုတာကိုတော့မထင်မှတ်ခဲ့မိပါဘူး2021ခုနှစ်မှာစစ်တပ်သည်တိုင်းပြည်ရဲ့အာဏာကိုသိမ်းယူခဲ့ပါတယ်။တနစ်ကြာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတွင်စန္ဒပြသူများခြေပြန့်စွာဖြစ်ပွားပြီးနောက်လူ800ကျော်ကိုစစ်တပ်မှတပ်ဖြတ်ခဲ့ပါတယ်။မော်နီကာသည်သူမအဖိုးဖွားများအတော်များနှင့်ဦးလီများကိုသူတတ်နိုင်သလောက်တတ်နိုင်ဆုံးဆက်သွယ်ရန်ကြိုးစားပါတယ်။တခါတရံသူမသူတို့ထံရပောင်းများစွာမကြားတဲ့အချိန်ခါမျိုးမှာတော့သူမကိုပူပန်တော့ကရမှုတွေဖြစ်စီပါတယ်အွန်လိုင်းပေါ်မှာလူတွေသက်ခံရတာကိုကျမတွေးတဲ့အခါမှာအဲ့ဒါကကျမမိသားစုဝင်တွေထဲကတရရောက်ဖြစ်နိုင်တယ်ဆိုတာကိုသိရတဲ့အခါကျမစိတ်ပူမိတယ်လို့သူမကပြောပါတယ်အာနာသိမ့်ပြီးနောက်နှစ်ပတ်ကြာလောက်မှသူမအိမ်မပြောင်းနိုင်ခဲ့ပါဘူးညတကောင်ရံမှာမြန်မာနိုင်ငံကကျမထွက်ခွာချိန်ကအိမ်မက်ဆိုးတွေနဲ့အေးရကလန့်နိုးခဲ့ပါတယ်ဒါကတကယ်အစ်မန်လို့ကျမခံစားရတယ်ဒါကအစ်မန်မဟုတ်ဘူးဆိုတာကိုကိုကိုကိုပြန်ပြောရတယ်အဲ့ရနိုးတဲ့ချိန်မှာမျက်လုံးတွေကဟောက်နေပါတယ်ကျမတကိုယ်လုံးထုံထိုင်းနေပြီးကျမမိတ်ဆွေတွေအများကြီးကိုမတွေ့နိုင်ခဲ့ပါဘူးကျမတငယ်ချင်းအတော်များများကအဲ့ဒါကိုဘယ်လိုကင်တွေရမလဲဆိုတာနဲ့ပတ်သက်ပြီးအကြံဉာဏ်တွေပေးဖို့ကြိုးစားကြပါတယ်ကျမမတုံ့ပြန်ခဲ့ပါဘူးမြန်မာအอสတြေးလျစိတ်ပညာရှင်စီသူသူရစီသူကအာနာသိမ့်မှုရဲ့အကျိုးသက်ရောက်မှုကိုရှော့တွက်လို့မရဘူးလို့ပြောဆိုပါတယ်မြန်မာတိုင်းဝိုင်းမှာကျွန်တော်ရှာဖွေတွေ့ရှိတာကနာကျင်မှုတွေနဲ့အမုန်းတရားတွေပါပဲသူတို့ကစစ်တပ်ကိုထွက်သွားစေချင်ပါတယ်သူတို့မြန်မြန်ထွက်သွားလေလေပိုကောင်းလေလေဖြစ်မှာပါမော်နီကာဟာသူမမိသားစုကိုသူမခံစားချက်များကိုပြောဆိုရန်ခက်ခဲကြောင်ပြောကြားပါတယ်ဒါကဖြစ်နေကြကိစ္စလို့မစ္စတာသူရစီသူကပြောဆိုပါတယ်မြန်မာလူမျိုးတွေဟာစိတ်ပညာစိတ်ကျမ်းမာရေးနဲ့မရေနှီးပါဘူးသူငယ်ချင်းတွေနဲ့စကားပြောရတာကိုပိုတောင်ခံစားကျင်ကြပါလိမ့်အာနာသိမ့်မှုသတင်းသည်မော်နီကာအားသူမယခင်ကတခါမှမသိခဲ့တဲ့မြန်မာလူမျိုးစုများနဲ့ဆက်သွယ်မှုများပြုလုပ်ရန်ကိုဦးတည်ပေးခဲ့ပါတယ်သူမသည်ဆစ်နီရဲ့ CBD မှာစန္ဒပြပွဲတစ်ခုမှာရုတ်တရက်ဝင်ရောက်ခဲ့ပြီးစီယုံမှုကိုရှာဖွေပြီးဆက်သွယ်ခဲ့ပါတယ်။ကျမသူတို့စီကိုသွားပြီးကျမအချင်းတော်ကြားမပြောခဲ့တဲ့ဗမာစကားနဲ့ပြောခဲ့ကြတယ်လို့သူမကဆိုပါတယ်။အဲ့ဒီစီယုံရင်းမှုကထွက်ခွာသွားတော့ကသူမအတွက်ငါစိတ်အရင်မကောင်းပါဘူးလို့ပြောတာကိုကျမကြားလိုက်ရပါတယ်။ကျမရဲ့မိသားစုက6နာရီကွာဝေးတဲ့ကော့စ်ဟာဘာမှာရှိနေပြီးဆစ်နီရှိမြန်မာပြည်သူများကိုကျမမသိတာကြောင့်ဖြစ်ပါတယ်။ကျမအဲ့ဒီအချိန်မှာတော့စိတ်မတင်နိုင်ဖြစ်ခဲ့ပါတယ်။မော်နီကာကိုသူတို့ရဲ့ဆစ်နီအနောက်ပိုင်းရှိအသိုင်းဝိုင်းသို့ဖိတ်ကြားခဲ့ပါတယ်။သူမသည်ကင်မရာရှိပါလီမန်ရှေ့၌လည်းစန္ဒပြပွဲသို့တက်ရောက်ခဲ့ပါတယ်။အဲ့ဒီမှာနောက်ထပ်မြန်မာဩစတြေးလျတွေနဲ့သူမသိရှိခဲ့ပါတယ်။သူမသည်မြန်မာနိုင်ငံရဲ့အခြေအနေများကိုဆက်လက်စောင့်ကြည့်နေစဉ်တွင်အလားတူအတွေ့အကြုံများခံစားခဲ့ရသူများနဲ့ဆက်သွယ်ပြန်လည်စတင်ခဲ့ရတာကတန်ဖိုးများပြန့်နိုင်သောအရာဖြစ်တယ်လို့မော်နီကာကပြောကြားပါတယ်။တခြားသူတွေကိုလည်းဒီလိုပြန်လည်ဆက်သွယ်လုပ်ကြဖို့အတွက်သူမကအားပေးနေပါတယ်။သောရရှိမြခင် SBS TV ကတိုင်းအချီဇူရဲ့စာမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ